တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အနေထားတစ်ဖွဲ့နဲ့တစ်ဖွဲ့မတူညီပေမဲ့ငင်းငယ်ကြီးလုပ်ငန်းစဉ်မှာအားလုံးပါဝင်လာနိုင်မှုအတွက်အလို့သဘောတွေ့ဆုံဆွေးနွေးကြပြီးအချင်းချင်းနားလည်မှုပုံမူရခဲ့တဲ့အကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမှာကျင်းပတဲ့တိုင်းသားညီလာခံကိုတက်ရောက်ခဲ့သူခေါင်းဆောင်တူကဗီဝီကိုပြောပါတယ်KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငင်းငယ်ကြီးလုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတာလည်းဖြစ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ဒီစည်းဝေးကိုစက်တင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိလိုင်စာမြို့မှာ3ရက်ကြာကျင်းပခဲ့တာဖြစ်ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ၊ကရင်မျိုးသားစည်းရုံး CNF ၊ချင်းမျိုးသားတပ်ဦး NMSP ၊ဝန်ပြစ်တပ်ပါတီနဲ့လက်မှတ်ရေးထိုးသေးတဲ့ KNPP ၊ KNU မျိုးသားတိုးတက်ရေးပါတီKIO ကချင်လူ့ရေးအဖွဲ့ကခေါင်းဆောင်တွေဆွေးနွေးခဲ့တာဖြစ်ပါတဲ့အဓိကဆွေးနွေးဖြစ်တဲ့အချက်တွေကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတဲ့
အဓိကခေါင်းဆောင်အနေနဲ့ဆွေးနွေးတာကတော့အခုလက်ရှိတပိတ်ချင်းစီရဲ့ငင်းချမ်းကြီးဒီပေါ့အဲ့ဒီအခြေအနေတွေကိုတင်ပြဆွေးနွေးကြတာဒုတိယအချက်ကတော့အဆက်လက်ပြီးတော့မှဒီငင်းချမ်းကြီးလမ်းစဉ်တွေကိုပူပေါင်းပြီးမှဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ဒီကောင်းစီကိုဆွေးနွေးတယ်ဆိုတော့အကြောင်းကိုကျွန်တော်ကြားပြရပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကတော့ဆုံးဖြတ်ချက်ချတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့။လူတဘောနဲ့ဆွေးနွေးတယ်လို့ကြားပါလား
။လိုင်စာကိုတော့ရောက်ဆွေးနွေးခဲ့တဲ့ KNU ဒုဥက္ကဋ္ဌဘဒိုစောခွေထူးဝင်းကတော့ဒီဆွေးနွေးပွဲကနေအပြန်အလှန်နားလည်မှုပုံမရရှိခဲ့ကြောင်းပြောပါတယ်။
ကိုကြီးကျောင်းရောင်းစီမလည်းတို့တီးတီးထိုက်ကြပါဒီကျွန်တော်ယူဆိုင်ရဲ့ခေတ်သေးတွေမဟုတ်စင်ခုမှုတွေကိုဘယ်လိုဖို့မဆောင်ရွက်ပြီးတော့ကျော်ရတော့နေလဲဆိုတဲ့ကိစ္စနောက်တစ်ခုကကျွန်တော်နိုင်ငံယူဆိုင်ရဲ့အတွက်ကအမှုပါဝင်လိုက်ကိုလည်းယူကြည့်တယ်လေအနေထားမတူပြီပဲလေကျွန်တော်တို့ရဲ့ဖို့ပေါင်းဆောင်ရွက်မှုနဲ့ဒီယူဆိုင်ရောင်းစီမပါဝင်လိုက်ဖို့အတွက်တော့ကျွန်တော်အဲ့လိုပဲပြင်ပြခဲ့တယ်ဘုံနားလည်းမျိုးရှိလာပါလေဆိုတဲ့ဘောကကျွန်တော်ကအတူတူကဒီနေရာရဲ့ရင်းချမ်းမှုကဘယ်လိုခံရလဲဘယ်လိုပြုပေါင်းလဲဆိုတဲ့ဖြစ်ချက်တော့ကျွန်တော်တည်ရရှိနေတယ်လို့လည်းသိရမှာပေါ့နော်ဒီလိုဖွင့်ကြည့်တယ်လို့ကျွန်တော်ရှင်းနေရမှာပေါ့
KIO ကိုယ်စားလှယ်အဖွဲ့တွေဘက်ကလည်းမကြသေးခင်ကတရုတ်ပြည်မှာတက်မော့ဘက်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုပြန်လည်ရှင်းပြခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ပြည်တော်စုငင်းကြဲရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာတော့နိုင်ငံရေးကဏ္ဍမှာဖက်ဒရယ်ရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမဆွေးနွေးနိုင်ခဲ့ပါဘူး။လာမယ့်ရက်တွေအတွင်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့အစိုးရလွှတ်တော်တက်မော်စတဲ့အင်အားစုတွေကြားမှာအဟန့်တားဖြစ်နေတဲ့အခက်အခဲတွေကိုအလွတ်တဘောထပ်မံညှိနှိုင်းဆွေးနွေးနိုင်မယ်လို့မျှော်လင့်ထားကြပါတယ်။